ကျင်းလူလိုက်ရဲ့အဖွဲ့ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးရေးအတွက်နှစ်ဖက်ညီနိုင်နေပြီး27ရာစုပင်လုံးမတိုင်ခင်မှာတွေ့ဆုံပွဲရှိတယ်လို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။လောလောဆယ်မှာနေရာနဲ့အချင်းကုန်ညီနိုင်နေကြောင်းကော်မရှင်ဘက်ကပြောတာကို KIO ပြောခွင့်ရကတော့မသိသေးကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်မြန်မာနယ်စပ်အခြေစိုက်အင်အားကြီးလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KRO ကငင်းကြေးရေးဆွေးနွေးဖို့အတွက်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းနေရဆိုတဲ့သတင်းဟာဒီအပိုင်းတွေအပြင်မှာထိုင်းနယ်စပ်အခြေစိုက်နိုင်ငံရေးအတိုင်းဝိုင်းကြားမှာထွက်ပေါ်လာနေတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ငင်းကြေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ
်သူတို့ညှိနှိုင်းနေကြတာအဲ့ဒါအချိန်တော့မပြောတတ်သေးဘူးအချိန်ရောနေရာရောကသူတို့ဘောင်းတော်တွေချင်းညှိနှိုင်းနေပါဒီဘက်ကတွစ်ဆုံနေဆိုတော့လက်ခံပြီးပြီအဲ့တော့ဥပဒေတွေ့ဆုံမှာဆိုတာလက်ခံပြီးပြီဒါမဲ့နေရာနဲ့အချိန်ကိုလောလောလေးအားရရက်တွေနဲ့ညှိနေတာပေါ့ကျွန်တော်တို့ကြိုးပြမှာတွေ့မှာပမာဒီထဲမှာတွေ့မှာဆိုတာကိုအဲ့ဒါပဲညှိနေတာပါကျွန်တော်အချိန်တော့ဒီပင်လုံးမတိုင်ခင်ဖြစ်လိမ့်မလို့ဆင်ပါတယ်ဆရာ
KIO အဖွဲ့ရဲ့ပြောရဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ
်ကျွန်တော်တော့မကြားနိုင်ဘူးလုံးဝကိုမကြားနိုင်ဘူးဟိုးဒီကလူကြီးတွေပဲညှိကြတာတင်တယ်ဟိုးဘုဒ္ဓဆရာကမော်လို့အရှင်မော်ဘီရောဘူဘာတိတိပတ်အင်ပါတာလေဘူလေကျွန်တော်ကြီးနဲ့ကျန်လာကျွန်တော်စီမဘာမှမပြောသေးဘူးဘာမှမကြားသေးဘူးခင်ဗျာ
KIO နဲ့အစိုးရရဲ့ငင်းကြေးဆွေးနွေးပွဲတွေကိုဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG ကငင်းကြေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကလည်းအခုလိုပြောပါတယ
်ပထမတော့ဒီသူတို့ပေါင်းဆန်းနေတာကပေါင်းဆန်းစည်းဝေးမဟိုမလုပ်ခင်ဟိုဘက်လာတော့ကတော့သူတို့အဲ့မှာဆွေးနွေးမှာကျေပြတ်တယ်နော်ဒီမှာတို့တော့အတားတော့ကြားတယ်အခုဒီနောက်နောက်ပိုင်းကျတော့အဲ့ဒီဘာညာတော့ဆိုတာကျွန်တော်တို့မကြည့်တာမကြည့်ရတယ်ဗျာ
ကျေဦးအဖွဲ့ဟာ1994ခုနှစ်ကစလို့စစ်ဆိုးရနဲ့18နှစ်ကြာအပြည့်အခက်ရဆဲခဲ့ပြီး2011ခုနှစ်ဦးသိန်းစိန်ဆိုးရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့အပြည့်အခက်ရဆဲရေးလည်းပြပြခဲ့ပါတယ်2015ခုနှစ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ယူထိုးခြင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ထိုးဖို့ကို KIO ကငင်းပယ်ခဲ့ပါတယ်။လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအများဆုံးပါဝင်တဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာ KIO ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။UNFC အနေနဲ့ကတော့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဆွေးနွေးနေပါတယ်။တချိန်တည်းမှာတော့ KIO ဟာ UWSA ကိုဝါတက်ဖွဲ့အပါအဝင်တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့6ဖွဲ့နဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ဆောင်ရွက်နေတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှလည်းပါဝင်နေတာဖြစ်ပါတယ်။ဒီကော်မတီအဖွဲ့ဝင်တွေဟာအစိုးရနဲ့တပွဲချင်းဆွေးနွေးမှာမဟုတ်ကြောင်းလည်း AB က18ရက်နေ့ကထုတ်ပြန်ထားပါတယ်။ AB က28ရက်နေ့ကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံချင်းနိုင်မြို့မှာတွေ့ဆုံခြင်းက KIO ကပါဝင်တက်ရောက်ခဲ့ပေမဲ့အစိုးရနဲ့ပြည်သက်ဆွေးနွေးမဲ့အကြောင်းကိုတော့တစုံတရာထုတ်ပြန်တာမရှိခဲ့ပါဘူး။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ KIO ဟာ NCA လက်မှတ်ရေးထိုးရေးအတွက် UNFC နဲ့အတူရပ်တည်မလားဒါမှမဟုတ် UWSA ကဝါတက်ဖွဲ့အပါအဝင်ဖြစ်တဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမလားဆိုတာကိုရှင်းရှင်းလင်းလင်းပြည်သူကိုချပြသင့်ပြီလို့ထောက်ပြတာတွေရှိနေပါတယ်